ဒီကံဘလူအစုပြုံလိုက်ဆက်ဖြတ်မှုပြီးစစ်ကောင်စီဘောနိုင်ငံတကာကနေအရေးယူမှုတွေတိုးလွှင့်ဖို့လူ့ခွင့်ရေးအဖွဲ့ကြီးတခုကတောင်းဆိုလိုက်ပါတယ်။အရသားတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုနိုင်ငံနေရာနဲ့ကြေကြေပြန့်ပြန့်တွေ့လာနေရချိန်မှာနိုင်ငံတကာတိုင်းဝိုင်းနေနဲ့ကြီးညာချက်တွေထုတ်နေတာလောက်နဲ့မလုံလောက်တော့ပဲထိရောက်တဲ့အရေးယူမှုတွေတိုးမြင့်ချမှတ်လို့လုံနေပြီလို့လူ့ခွင့်ရေးအဖွဲ့ Human Rights Watch ကပြောလိုက်တာပါ။စကိုင်းတိုင်းကံဘလူမျိုးနယ်အတွင်းမနေ့ကဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးမြန်မာစစ်တပ်ရဲ့လူသားမျိုးနယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆေးရဆွေးမှုတွေအရေးပေါ်စုံစမ်းစစ်ဆေးပြီးထိရောက်တဲ့ရည်မှုတွေလုတ်သားဖို့ HRW ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားမှု Faye Robertson ကတောင်းဆိုလိုက်ပါတယ်
။ We can't just sort of sit back and hope that something will get better. The international community
continues to နိုင်ငံတကာတိုင်းဝိုင်းနေနဲ့ကြီးညာချက်တွေပဲဆက်ပြီးထုတ်နေုံနဲ့ဘာမှဖြစ်လာမှာမဟုတ်ဘူးဆိုတာကိုမြန်မာပြည်သူတွေလည်းသိနေပါပြီ။ထိရောက်တဲ့ရေယူဆောင်ရွက်မှုတွေလုပ်ရပါလိမ့်မယ်။မြန်မာစစ်တပ်ကလည်းလက်နက်တင်ဖို့ရောင်းချနေတာတွေပို့ပြီးတင်းတင်းကြပ်ကြပ်ပိတ်ဆို့ရေယူဖို့လိုနေပြီလို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ HRW ရဲ့အာရှဒေသဆိုင်ရာဒုညွှန်မှု Faye Robertson ကပြောသွားတာပါ။ဒါအပြင်စစ်ကောင်စီလက်ထက်ရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာရှင်းနေတဲ့အတွက်မြန်မာနိုင်ငံကိုလင်းစီတင်ပို့နေတာတွေဖြတ်တောက်ရေးဖိအားပေးနိုင်မှုပူးပေါင်းဆောင်ရွက်ကိုလည်းသူကတိုက်တွန်းသွားခဲ့ပါတယ်ခင်ဗျ။